မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ညီညာစွာဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်နှိမ်နင်းနေတဲ့အပေါ်အမေရိကန်ပြည်ထောင်စုနဲ့ဩစတြေးလျနိုင်ငံစလုံးကရှုံချတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကဝါရှင်တန်မြို့တော်ကိုရောက်လာတဲ့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမယ်ရီစပိန်နဲ့မနေ့ကပူးရဲချင်းမတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
် In our conversations today the foreign minister and I touched on a number of key challenges that we face together and where
အမေရိကန်ပြည်ထောင်စုနဲ့ဩစတြေးလျနိုင်ငံတို့ရင်ဆိုင်နေရတဲ့အဓိကစိန်ခေါ်ချက်အတော်များများကိုဒီကနေ့နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံခြင်းမှာပြောဆိုကြပါတယ်။မြန်မာအရင်နဲ့ပတ်သက်လို့လဲမြန်မာနိုင်ငံမှာကင်းရဲစွာဆန္ဒပြသူတွေနဲ့အကြက်ဖက်အဖွဲ့အစည်းကလူတွေကိုစစ်တပ်ကအကြမ်းဖက်တိုက်ခိုက်တာဒီလိုတိုက်ခိုက်နေတာတွေကိုအပြစ်ပေးအရေးယူတာမရှိဘဲဆက်လက်ခွင့်ပြုနေတာတွေအပေါ်နိုင်ငံစလုံးကပြင်းပြင်းထန်ထန်ရှုံ့ချရဲဆိုတာကိုကျွန်တော်တို့နှစ်ယောက်ဆွေးနွေးခဲ့ပါတယ်။ဒီမိုကရေစီနှိကျရွေးကောက်ခံအစိုးရကိုအာဏာပြန်အာဏာဖို့စစ်အုပ်ချုပ်ရေးကောင်စီကိုနိုင်ငံစလုံးကတောင်းဆိုပါတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်။ဩစတြေးလျနိုင်ငံခြားရေးဝန်ကြီးလက်ဖြစ်အမျိုးသမီးရဲရဝန်ကြီးလက်ဖြစ်တဲ့မယ်ရီစပိန်ရဲ့ခီစီဟာသမ္မတဘိုင်ဒန်အစိုးရလက်ထက်ဩစတြေးလျနိုင်ငံခြားရေးဝန်ကြီးအမေရိကန်ပြည်ထောင်စုကိုလူကိုယ်တိုင်လာရောက်တဲ့ပထမဆုံးခီးစဉ်ဖြစ်ပြီးအင်ဒိုပစိဖိတ်ဒေသညီညာရေးနဲ့တည်ငြိမ်ရေးပူးပေါင်းဆောင်ရွက်မှုတွေရှိနေတဲ့အမေရိကန်နဲ့ဩစတြေးလျကြားမဟာမိတ်အဖြစ်လက်တွဲခိုင်မာမှုကိုပြသလိုက်တာလို့လည်းဝန်ကြီးပလကင်ကပြောပါတယ်။နိုင်ငံခြားရေးမူဝါဒအမျိုးသားလုံခြုံရေးကျန်းမာရေးအရာဘေးကင်းလုံခြုံမှုတည်ထိုင်အချက်အလက်အမားတွေဖြန့်ဝေမှုကိုတုံ့ပြန်ရေးစတဲ့အကြောင်းအရာကိစ္စတွေကိုတစ်ဖက်ဆွေးနွေးခဲ့ကြပြီးတော့မြန်မာနိုင်ငံအရေးကိုလည်းအကြောင်းကိစ္စတစ်ခုအဖြစ်ထည့်သွင်းပြောဆိုခဲ့တာပါ။တရုတ်နိုင်ငံရဲ့စီးပွားရေးအရာချိန်ချမှုတွေကိုရင်ဆိုင်ရမှာအမေရိကန်ပြည်ထောင်စုအနေနဲ့ဩစတြေးလျနိုင်ငံတနိုင်ငံနဲ့ရင်ဆိုင်မှုပြစ်ထားမှာမဟုတ်တဲ့အကြောင်းလဲဝန်ကြီးဘလင်ကင်ကအလေးအနက်ပြောဆိုသွားပါတယ်။